မြန်မာနိုင်ငံရဲ့လူမျိုးရေးအခြေအနေဟာကြိုတင်မမှန်းဆနိုင်တဲ့အခြေအနေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုမြေမြုံမိုင်းနဲ့လက်နက်ကိုင်တိုက်ပွဲတွေအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေကြောင်း UK နိုင်ငံရဲ့ခီးသွွာလာခြင်းဆိုင်ရာအကြံပြုချက်ထဲမှာသတိပေးထားပါတယ်။ဇူလိုင်19ရက်ကထပ်မံထုတ်ပြန်တဲ့လက်ညွန့်ချက်ထဲမှာပြည်내တတိုင်းဒေသကြီးအတော်များများကိုခီးသွွာခွင့်လုံးဝတားမြစ်တာဓမ္မမဟုတ်တနိုင်သမျှရှောင်ရှားတာတွေလုပ်ဖို့အကြံပြုထားတာကိုတွေ့ရပါတယ်။မွန်ပြည်နယ်၊ကချင်၊ချင်းကယား၊ကရင်စကိုင်းမကွေးတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေကို UK နိုင်ငံသားတွေခီးသွွာလာခွင့်တားမြစ်ထားပြီးရခိုင်ပြည်နယ်အလယ်ပိုင်းမန္တလေးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတွေကိုလည်းမဖြစ်မနေခီးသွွာရတာကလွဲလို့မလုပ်ကြဖို့အကြံပြုထားပါတယ်။နိုင်ငံသားတွေဖို့မတရားဖမ်းဆီးချုံနှောင်ခံရနိုင်ချေအနေနဲ့နေပေမဲ့သတင်းသမားတွေနဲ့တက်ကြွလှရှားသူတွေဆိုရင်တော့အဖမ်းခံရနိုင်ပြီးအထူးသဖြင့်မြန်မာအာဏာသိမ်းစစ်ကောင်စီဟာလွတ်လပ်တဲ့သတင်းတဆမှုနဲ့သတင်းမီဒီယာဆန်လက်စဲပုံစံအားလုံးကိုအထူးစောင့်ကြည့်နေလို့သတိပြုကြဖို့လဲလမ်းညွှန်ချက်တွေမှာဖော်ပြထားပါတယ်။မြို့ပြအများစုမှာပုံမှန်နေ့စဉ်ဘဝပြန်လည်သွာလာလှုပ်ရှားတာမျိုးတွေ့ရပေမဲ့အထူးသဖြင့်နိုင်ငံရေးတင်မာမှုတွေတိုးလာချိန်မှာပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်လေရှိတယ်လို့လဲ UK အစိုးရကသတိပေးထားပါတယ်။တိုက်ခိုက်မှုတွေဟာရန်ကုန်နဲ့နေပြည်တော်ဘာမကျန်ဖြစ်ပွားနေပြီးအဓိကအားဖြင့်အစိုးရအဆောင်တွေရဲစခန်းရက်ွက်အုပ်ချုပ်ရေးမှုရုံးလမ်းပေါ်ကရင်ထင်းရဲယုံတွေစစ်စေးဂိတ်စစ်တပ်ပိုင်နေရာနဲ့စစ်တပ်ပိုင်လုပ်ငန်းတွေကိုပိတ်မှတ်ထားတာတွေ့ရပေမဲ့ဟိုတယ်စားတောက်ဆိုင်ဈေးဝယ်စင်တာလိုနိုင်ငံသားတွေမကြာခဏလာရောက်လို့ရှိတဲ့နေရာတွေမှာလည်းတပါးတည်းတွဲလျက်ထိခိုက်တာတွေဖြစ်နိုင်ကြောင်းလဲလမ်းညွှန်ချက်ထဲမှာဖော်ပြထားပါတယ်